ဆရာဒေါက်တာဆိုင်းခိုင်မျိုးထွန်းရှင်အနေဆုံးလောအားကတတ်မှတ်တဲ့ကော်မတီကဆိုပြတဲ့ဒီအနေဆုံးလောက3600ကိုဒီအလုပ်သမားအဖွဲ့ချုပ်ကကန့်ကွက်မယ်။တစ်ချိန်တည်းမှာပဲဒီအထယ်ချုပ်လုပ်ငန်းရှင်များအသင်းရလဲအခုချိန်ဒီကိုအနေဆုံးလောက2500ပဲပေးနိုင်မယ်။အဲ့တော့အခုလိုမျိုးနှစ်ဖက်ကတင်းမာတယ်လို့ဖြစ်နေတဲ့အခါကျတော့အနေဆုံးလောက်ခကိုအဆိုပြုခဲ့တဲ့အနေဆုံးလောက်အားကတတ်မှတ်ရေးကော်မတီဝင်တဦးအနေနဲ့ဆရာတို့ဘလို့ပြေလည်အောင်များလုပ်ပေးနိုင်မလို့ဆရာထင်လဲရှင
်။ကော်မတီဝင်တယောက်အနေနဲ့ပြောရရင်တော့သူတို့နှစ်ဖက်စလုံးမှာကန့်ကွက်နိုင်တဲ့ဥပဒေကခွင့်အရေးတွေရှိကြပါလေ။သူတို့ကန့်ကွက်လာတဲ့အပိုင်းပေါ်မှာစီးပြီးတော့မှကျွန်တော်တို့ကော်မတီအနေနဲ့ပြန်ပြီးသုံးသပ်မှုတွေတော့လုပ်ရမှာပေါ့ဗျာ။ကျွန်တော်ကလုပ်သမားကိုစားပြုကိုယ်စားလှယ်ကနော်အလုပ်သမားဖက်ကတော့ရက်ပြီးမှာပါ။ဒါပေမဲ့လည်းပဲဟိုနေဆုံးခတ်ချင်းကိုတတ်မှတ်ရေးကော်မတီဝင်မှာကအစိုးရဖက်ကိုယ်စားလှယ်က18ယောက်ရှိပါတယ်။အလုပ်ရှင်ကိုယ်စားလှယ်က5ယောက်အလုပ်သမားကိုယ်စားလှယ်က5ယောက်ပါ။ဆုံးဖြတ်ချက်တစ်ခုခုချခဲ့ရင်တော့ကျွန်တော်တို့လုပ်သမားကိုယ်စားလှယ်က5မဲပဲရှိမှာပါအခုလောလောဆယ်ဆိုအလုပ်ရှင်နဲ့အလုပ်သမားသဘောတူညီမှုကိုက်ဖို့ဆိုတာတော့မဖြစ်နိုင်ပါဘူးเน
า
ะ
ကဲကျွန်တော်တို့သိရတဲ့လောက်ကအလုပ်သမားတွေဘက်ကလည်းလူတိုင်းမဟုတ်တော့လည်းပဲဒီကျွမ်းကျင်မှုအလိုက်လုပ်တဲ့အလိုက်အခုချိန်မှာကို4000ပတ်ဝန်းကျင်4000ထက်ကျော်ပြီးတော့ရနေတဲ့သူတွေရှိနေတယ်လေအဲ့လိုပဲအလုပ်ရှင်တွေနဲ့ကျွန်တော်တို့အင်တာဗျူးတွေပါလေလုပ်တဲ့အခါသူတို့စီကလည်းတနေ့ကို5000လောက်ထိပေးနေရတဲ့လူသမားတွေရှိတယ်ဆိုတာကိုသိရတယ်ပေါ့เนาะဒါပေမဲ့အခုချိန်မှာဒီလုံအားကားကို3600သတ်မှတ်တယ်ဆိုတဲ့အခါကျတော့အလုပ်သမားတွေဘက်ကထင်နေကြတာတချို့ရှိတယ်။သူတို့ကအခုချိန်မှာလောလောဆယ်4000အထက်ရနေပေမဲ့အခု3600သတ်မှတ်လိုက်တဲ့အခါကျတော့သူတို့ရနေတာထက်ရော့သွားမလားဆိုတဲ့စိုးရိမ်စိတ်တွေသူတို့ဝင်လာတယ်။အလုပ်ရှင်တွေဘက်ကလည်းသူတို့ကအခုချိန်မှာ4000ကျော်ပေးပြီးခိုင်းနေရတဲ့သူတွေရှိပေမဲ့3600လို့သတ်မှတ်လိုက်တဲ့အခါကျတော့သူတို့ရဲ့အလုပ်သမားတွေကိုပေးတဲ့ငွေကို3600ပဲပေးရတော့မယ်လို့ထင်သွားနိုင်တာမျိုးတွေလည်းရှိတယ်ပေါ့နော်။အဲ့တော့ဒီအနေဆုံးလောက်ခလာစာဆိုတာကိုဒီအလုပ်ရှင်ရောအလုပ်သမားရောတည်တည်ချာချာသဘောပေါက်ဖို့အရင်ဆုံးလုပ်ပေးရမယ်လို့ထင်နေဆရာ။ဆရာဘယ်လိုများသဘောရပါလဲရှင
်။အာမှန်ပါတယ်။ကျွန်တော်တို့လည်းဒီဟာမျိုးကြားရပါတယ်။တကယ်တမ်းကျတော့ဥပဒေရအခုတလောထုတ်ပြန်ချက်ထက်မှလည်းပါပါတယ်နော်။ကိုလက်ရှိခံစားနေတဲ့လစာတွေချော့ချာပြီးခံစားဖို့မပေါ့ဘူးပေါ့။ဒီအလုပ်သမားတွေဟာကိုယ့်ရဲ့ကြံ့ကျင်မှုလိုက်လောက်ခလစာတွေရရှိကြရမှာဖြစ်ပါတယ်။ဒီ3600ဆိုတဲ့နှုန်းထားကကျွန်တော်တို့ကဒီတနိုင်ငံလုံးအနေထားနဲ့ပေါ့နော်ပြကြည့်လိုက်တဲ့အချိန်မှာဒီနေနဲ့တိုင်းရင်ဆင့်ကိုယ်စလေးရရှိလာတဲ့သရင်ဆရာတွေရတာအဖြစ်နိုင်ဆုံးအဖြစ်တင်ဆုံးနေတာဆိုပြီးတော့မြို့သားကော်မတီကိုအများစုကဆုံးဖြတ်လိုက်တာရှိတယ်တကယ်လို့အဲ့လိုမျိုးလောက်ခလစာချော့ချပေးလာတဲ့အဖြစ်အပျက်မျိုးရှိရင်လည်းကျွန်တော်တို့ဒီမြို့သားကော်မတီကိုတိုင်ကြားလို့ရပါတယ်အလုပ်ရှင်တွေကိုအရေးယူမှာပါအဲ
့လိုရှင်လို့တမားတက်လိုက်မယ်ဆိုရင်လူဦးရေအရေးအတွက်နေနဲ့ကြတော့အလုပ်သမားတွေကများတာ哦အဲ့တော့ဒီအလုပ်သမားတွေကိုအနေဆုံးလောက်ခလာစာဆိုတာဘာလဲဆိုတာသူတို့ရေးရေးလေးလေးသဘောပေါက်ဖို့ဆရာတို့ဘလို့နည်းတွေနဲ့များပညာပေးနိုင်တာတွေရှိမလဲရှင
်အလုပ်ရှင်တွေရဲ့ပူပေါင်းမှုအပါဝင်ကျွန်တော်တို့အလုပ်သမားတက်မှတ်ကတွေကလည်းအများကြီးလောက်ရပါဦးမယ်ဒီကြားထဲမှာကျွန်တော်တို့မီဒီယာတွေကလည်းစင်ပြောတာဆိုတာတွေရှိကြတယ်အနေဆုံးခကြီးငွေဆိုတာဒီတစ်ယောက်ဒီ mission နိုင်လုပ်လိုက်တဲ့တော့ကြရလာတဲ့ဝင်ငွေပါအဲ့ဒီဝင်ငွေရနေပြီ chain ပို့ကြည့်လို့တခြား bonus တို့အဲ့ဟာပေါင်းတဲ့ chain ကျမှကိုယ်ကမိမိတလဝင်ငွေရမှာပေါ့လေ
အဲ့တော့လောလောဆယ်မှာလုရှင်လုသမားဘက်ကနှစ်ဖက်စလုံးကတင်းခံနေတဲ့အနေအထားမျိုးဖြစ်နေတယ်ဆိုတဲ့အခါကျတော့တစ်ခုခုကိုတတ်တတ်မှတ်မှတ်ပြေလည်သွားဖို့ပေါ့နော်ဥပမာအစိုးရအနေနဲ့အမိန်တစ်ခုလို့ဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးတတ်မှတ်ပေးလိုက်မယ်ဆိုရင်တော့ဘာပဲပြောတာလိုက်နာရတော့မှာပေါ့လေအဲ့တော့အစိုးရအနေနဲ့အဲ့လိုဝင်ပြီးတော့လုဆောင်ဖို့အခြေအနေအစီအစဉ်ရှိသလားရှင
်အဲ့ဒါကတော့ကျွန်တော်မသိပါဘူးကျွန်တော်လည်း20 minutes 23 24မှာတင်ပါခဲ့တဲ့ပွဲနောက်ပြီးတော့ဆက်ခွန်ဒီကဂျွန်လာဆက်ခွန်လေးကပြင်ပဖို့ပြည့်ပွဲမှာတောက်လျှောက်ကျွန်တော်ပါပြောလဲဆိုတော့အစိုးရအနေနဲ့ဝင်ရောက်လို့ခံရမယ်အပိုင်းတွေအများကြီးရှိလာပြီးတော့နောက်တစ်ခုအလုပ်ရှင်တွေတင်ပြတာရှိတာကဒီမလိုလားအပ်ပြီးနေရတဲ့အခက်ကြီးဝင်တွေရှိတဲ့ဓာတ်တွေရှော့ချပေးအောင်လုပ်ဖို့လည်းဒီလိုတောင်းဆိုတာမျိုးရှိတာပေါ့နော်အဲ့တော့အစိုးရအနေနဲ့လို့ဆိုတာကြီးဝင်ပေးတာပို့ပေးတာခုနအဖွင့်ရှော့ချတာမျိုးတွေအရှိတဲ့ချက်ပေါ့ပို့ပေးရမယ်လို့မြင်တာဟာ
ဟုတ်ကဲ့ရှင်အလုသမားတွေကလည်းတောက်လျှောက်ပြောလာတယ်အစိုးရကတခုခုတိတိကျကျသတ်မှတ်ပြီးလိုက်ဖို့ကောင်းတယ်ပေါ့နော်။နောက်အလုရှင်တွေဘက်ကပြောတာလည်းရှိပါတယ်။ကြားရဲ့ထင်မြင်ချက်အရာအစိုးရကဘာဖြစ်လို့များအဲ့လိုသူတို့တခုခုတိတိကျကျဝင်ပြီးတော့မဆောင်ရွက်ပေးတာလဲ။သူတို့မှအဲ့လိုဆောင်ရွက်ပေးဖို့ဘလို့အခက်အခဲတွေများ
အခုကျွန်တော်တို့အနည်းဆုံးခါချင်းတွေသတ်မှတ်ရေးကော်မတီဆိုတာအလုသမားဝင်ကြီးဌာနတခုထဲကနေလည်းဥဆောင်လုပ်နေရတဲ့သဘောရှိ။ဆန်တဲ့ဝင်ကြီးဌာနလို့စီးပွားကူကန်းတို့ဘန္နာရေးတို့ဒီဟာတွေပလာတာမတွေ့ပါဘူး။နောက်တစ်ခုကလုပ်သမားဝင်ကြီးဌာနတွေအစိုးရတစ်ဖွဲ့လုံးကိုစားပြုပြီးကြောနိုင်စုနိုင်တဲ့မိန့်အာဏာမရှိတာကိုတွေ့ရတာဒါကြောင့်အဲ့လိုမျိုးခက်ခဲတွေဖြစ်လာတဲ့အချိန်ကျရင်ကျွန်တော်တို့ကအဆုံးဖြတ်ချက်တစ်ခုပြတ်သားချလို့မရဘူးဒါကြောင့်လုပ်ပိုင်ဆင့်ပူရှိတဲ့အလုပ်ရှင်အလုပ်သမားဒီအစိုးရ၃ဖွဲ့ဆိုင် အမျိုးသားအဆင့်ဖွဲ့လို့လူမှုစည်းကမ်းအဆင့်တွေကိုတုံ့ပြန်ပေးနိုင်မယ်အဖွဲ့အစည်းမျိုးရှိတဲ့နယ်ဆိုပြီးတော့ကျွန်တော်ကတင်ပြခဲ့ပါတယ်ပြီးခဲ့တဲ့နောက်ဆုံးစည်းရုံးမှာလေဒီလိုဖွဲ့အစည်းမျိုးပေါ်လာမှနိုင်ငံတော်အမူအရတစ်ခုခုချပြီးဖြစ်စီပါဖြစ်စီအလုပ်သမားတွေရဲ့အလုပ်ရှင်တွေရဲ့အတန့်တွေပါလာပြီးတော့မှလုပ်တဲ့တော့ကြောင့်ခုလိုမျိုးခက်ခဲတွေအများကြီးလျှော့ချလာနိုင်မှာလို့ကျွန်တော်ယူဆပါတယ်အဲ့ဒီအဖွဲ့အစည်းမျိုးမှာတကယ်အဓိကကြတာကလုံပိုင်ခွင့်ပေါ့ပြီးတော့မှသုံးချက်ချက်ယူရမယ့်နေသားမျိုးလုံနိုင်မဲ့လုံပိုင်ခွင့်အာဏာရှိဖို့လိုပါလိမ့်မယ်ဒီဟာ
ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါကျေးဇူး